ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစည်းဟာထိုင်းပြည်ရဲ့ရှေ့မှောက်ကျန်းသစ္စာကျင်းပခဲ့ပါတယ်။မလာတဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရင်ရှုံးနေခဲ့တာဖြစ်ပေမဲ့အခုထိုင်းအစိုးရတဲ့အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရာယုတ်ချန်ကိုချပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းပြီးရေးဆွဲထားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြင်နိုင်ဖို့ကြိုးစားနေကြတာပါ။အပြည့်စုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရပြန်ပေါ်ပေါက်လာပြီလို့ဆိုပေမဲ့အနာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူတွေရဲ့လက်ထက်မှာရှိနေစေပါဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းပြည်ရဲ့မဟာဝဇီရလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့တွေကစံတက်စာကျင်းပခဲ့ပါတယ
်ခါဘုရားကျောင်းဟိုလေပယုတ်ကျန်တော်ချာနာယောက်ရထဘုန်ထရီအခုအတင်းရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမထမ်းဆောင်ခင်စံတက်စာကျင်းပဖို့အတွက်အဖွဲ့ဝင်တဲ့36ယောက်ကိုဘယင်းမင်းမြတ်ရှိမောင်ခါစားခွင့်ပြုဖို့ကျွန်တော်မျိုးပရာယုတ်ချံဦးကြပန်ကြအပါတီ
ထိုင်းပြည်မဟာဝဇီရလန်ကောင်းကတော့ဝင်ကြီးများအဖွဲ့အစည်းနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပ
ါဘာခေါ်ဟဲ့ကနအလမွန်ပြည်နဲ့ရတဘန်ได้มีกําลังใจ
ဝင်ကြီးများအဖွဲ့နဲ့အစိုးရတို့အနေနဲ့သူတို့ထမ်းဆောင်ရမယ့်တာဝန်ဝတရားတွေကိုကောင်းကောင်းမွန်မွန်နဲ့မှန်မှန်ကန်ကန်ဆောင်ရွက်ဖို့ရဲစွမ်းတက်တည်ရောအာဏာပါရှိမယ်လို့ပြောလင့်ပါတယ်ဘယ်အလုပ်ကိစ္စမဆိုအသားအဆီးရှိတတ်တယ်လို့ဘယ်လုပ်ငန်းမဆိုအခက်အခဲတွေနဲ့ရင်ဆိုင်ရတတ်ပါတယ်။အလုပ်တာဝန်ကိုထမ်းဆောင်ရင်တက်တနာကိုဖြည့်ဆည်းရတာဟာဓမ္မတာပါ။ဒါမှလည်းနိုင်ငံရဲ့အခြေအနေလိုက်အစဉ်ပြေပြေရပ်တည်သွားနိုင်မှာဖြစ်ပါတယ
်။မတ်လရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်တဲ့နဲ့2014မှာအာဏာသိမ်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးအကဲပရယုတ်ချန်ဟိုချာကပဲဒုတိယအကြိမ်ပြန်ပြီးအခုအစိုးရတဲ့ဖွဲ့မှာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသက်စာကျင်းစုပွဲမတိုင်ခင်တနင်္လာနေ့ကတော့အခုခါမှာပြည်သူရွေးကောက်တင်ရောက်ထားတဲ့အစိုးရတဲ့ပေါ်ပေါက်လာပြီးဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောကြားခဲ့တာပါ
။ပြည်တော်ပတ်ချတော်ที่เคารพรักครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครอง
แล้วนี้ราชได้ปิดดูดูจีครับมีพระภายในงานผู้ส่วนภายใต้ชิงขันบินสนิทเนี่ยอุจจุได้ดิโมเครซีနိုင်ငံတနိုင်ငံအနေနဲ့ဒုတိယရွေးကောက်တင်မြှောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့လွှတ်တော်တည်းရဲ့ပေါ်ပေါက်လာပြီးဖြစ်တယ်လို့လွှတ်တော်လေပတ်ဖို့အစိုးရတက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံတကာအမြင့်ဆုံးစံတွင်နဲ့အကိုင်းကြီးရဲ့ဖွဲ့စည်းပုံအခြေခံဥပဒေကလူလခွင့်နဲ့ရပိုင်ခွင့်အများပြားကိုစောင့်ရှောက်မှုပေးရပါတယ်။ဘယ်သူအနာကိုမှသုံးရမလို့ပဲမကြည်လည်သေးတဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြေရှင်းသွားမှာဖြစ်ပါလေ
။ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်တူဖြစ်လာပြီလို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါလေ။ထိုင်းနိုင်ငံမှာမင်းဆန္ဒရှင်52တန်းဟာအောက်လွတ်တော်အမတ်နေရာ900အတွက်နေပြီးချရတာဖြစ်ပြီးအမတ်နေရာ350ကတည်းရဲ့ရွေးကောက်တာဖြစ်တယ်လို့ကျန်းမာရေး150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါလေ။အထက်လွှတ်တော်အမတ်နေရာ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်နေတာပါ။ဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွှတ်တော်နှစ်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့စစ်တပ်အချက်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါလေ။ထိုင်းနိုင်ငံရဲ့အလစ်စီဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီရေးလှုပ်ရှားတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးခြင်းနဲ့လှုံ့ဆော်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခံရအောင်ချမှတ်ထားတဲ့ပြဋ္ဌာန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံတပုံရဲ့ထောက်ခံချက်ကိုရယူဖို့လိုတာတော့ဖြစ်ပါတယ်။ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ်ပံ NIDU ကနောက်ဆုံးကြေညာခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျတယ်လို့အထူးသဖြင့်ပြဋ္ဌာန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုံ့ဆော်ရမယ်လို့ယုံကြည်ကြပါတယ်။